to the Voice of America in Burmese.
Minglamane Kimashi, Washington Bureau of VOA American Tangani, Natown Nesebini, January Lasalie, Ingani Nineke, Sisingo, Yamasano de Menet Town Nagani, Conanaiti, Lindomita, Tonsani, Lese, Lese Shitugani, Daya Tolu in Bamawa, Facebook Samyan up to the VOA Burmese News Ganile, a chain at the Bini Nasin Imarishi. Tama in Tinaima,
Minglamane Kimakana, Tinogana Zolima.
ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းလေယာဉ်ပစ်ချခဲ့ကြောင်းအီရန်အာဏာပိုင်တွေကဝန်ခံပြောကြားပြီးမှာအီရန်နိုင်ငံမှာ၃ရက်မြောက်နေ့ဖြစ်ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်နိုင်ငံရဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတဲ့အမေရိကန်အစိုးရရဲ့သဘောထားဘယ်လိုရှိတယ်လဲဆိုတာကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်ထိုင်းမလေးနယ်စပ်ကအကျဉ်းထောင်ဖော
ောက်လို့ထပ်ပြီးမေးကြည့်တဲ့ချိန်မှာ10ရောက်တော့မပြီးတော့ဘူးသူတို့မှပြန်လာတယ်
။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါဇန်နဝါရီလ18ရက်နေ့မှာစတင်မဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ပထမဆုံးချိန်မြန်မာခီးစဉ်ပေါ်အကဲခတ်တွေဘလို့သုံးသက်တယ်လဲဆိုတာတွေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကီထိုက်တို့ကပြောပြမှာပါရှင်။
ယူကရိန်းခီးတဲ့ရင်လေရင်ကိုသူတို့ပစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားလိုက်ပြီးတဲ့နောက်သုံးရက်မြောက်နေ့အဖြစ်နဲ့ရာနဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ပစ်ချခံရတဲ့လေရင်ပေါ်ပါသွားသူ186ဆလုံးတည်ဆုံးခဲ့တာပါဘာသာရေးကောင်းဆောင်တွေထွက်သွားဆိုတဲ့ကြွေးကြော်တာနေအော်ဟစ်ပြီးမြို့တော်တဟီရန်နဲ့အစ်စ်ဖာဟန်မြို့တွေမှာရှိတဲ့တက္ကသိုလ်ဝင်းပြပမှာအကြောင်းသားတွေချီတဲ့ဆန္ဒပြနေတဲ့မတန်းဗီဒီယိုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အစောပိုင်းကထွက်ပေါ်လာတဲ့ဗီဒီယိုမတန်းတွေမှာတော့လူမျိုးရေးတပ်ဖွဲ့တွေကတဟီရန်မြို့မှာဆန္ဒပြနေသူတွေကိုကြီးစံအစ်စ်တွေမျက်ရည်ပုံးတွေနဲ့ပြစ်ခတ်နေတာကိုတွေ့ရပါတယ်။ဆန္ဒပြသူတွေပြစ်ခတ်ခဲ့တာဆိုတာကိုအီရန်အာဏာပိုင်တွေကညှင်းဆို့ပေမဲ့အစိုးရအာဘော်တပိုင်းဖြစ်တဲ့ First သတင်းဌာနကတော့လူစုခွဲဖို့အတွက်ရည်ရွယ်ပြီးတချို့နေရာတွေမှာလုံခြုံရေးတွေကမျက်ရည်ပုံးတွေပြစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗီဒီယိုမတန်းတွေထဲမှာမျက်ရည်ပုံးမိကုံးငွေတွေကြားကထွက်ပြေးဖို့စူးစမ်းနေကြတဲ့ဆန္ဒပြသူတွေချောင်းဆိုးနေကြတဲ့ပုံတွေကိုလည်းပါဝင်ပါတယ်။အဲ့ဒီဗီဒီယိုဟာအစ်စ်ဟုတ်မဟုတ်ဆိုတာကိုတော့ VOA ကအတိမပြုတ်နိုင်သေးပါဘူး။အာဏာပိုင်အနေနဲ့ဆန္ဒပြသူတွေကိုစစ်ရှေ့တိခံပြီးပြုတ်မှုဆက်ဆံခဲ့တယ်လို့တဟီရန်မြို့ရဲချုပ်ဟိုစိန်ရာဟီမီကပြောပါတယ်။အီရန်ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမနီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်မှာပဲဆန္ဒပြနေကြတဲ့ကုတ်ပြည်သူတွေကိုမတက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အာဏာပိုင်ကိုသတိပေးပြောကြားခဲ့ပါတယ်။
အမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှုကာဆမ်ဆိုလီမာနီဟာဘလို့ချင်းချမှုလဲဆိုတာကိုမေးမြန်းမှုတွေဟာကြိုးကြောင်စီလျော်မှုမရှိဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနယ်လာနေမှာပယ်ချလိုက်ပါတယ်။ကာဆမ်ဆိုလီမာနီအရှိအလဲပိုင်းကအမေရိကန်အကျိုးစီးပွားတွေအတွက်အန်ဒီယက်ဆိုပြီးအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ဖို့သမ္မတထရမ့်ကညွှန်ကြားခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းမှာအီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီတည်ဆုံခဲ့ပါတယ်။အမေရိကန်တန်ယုံ၄ခုကိုဆိုလီမာနီကဖောက်ခွဲဖို့ရှိတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့သမ္မတထရမ့်ကတည်တည်အထောက်အထားမပေးပါဘူး။အရေးပါတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကတော့ဒီလိုတီးတန့်ချင်းချောက်မှုတွေ့တယ်ဆိုတာကိုပြောဆိုဖို့တင်းနှင်းကနွေနေကညင်းပါတယ်။အမေရိကန်ရဲ့အဓိကသတင်းမီဒီယာကြီးတစ်ခုနဲ့သူတို့ရဲ့ဒီမိုကရက်မိဖက်တွေကအကြမ်းဖက်ဝါဒီဆိုလီမာနီရဲ့တိုက်ခိုက်မဲ့အရေးကအရေးပေါ်ချင်းချောက်မှုအန်တီဟုတ်ဟုတ်ဆိုတာကိုဆုံးဖြတ်နိုင်ဖို့စူးစမ်းနေကြကြောင်းသူ့အဖွဲ့ကရောသဘောတူသလားဆိုတာကိုဟုတ်ဟုတ်ဆုံးဖြတ်ဖို့လည်းစူးစမ်းနေကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။ဒီမေးခွန်းနှစ်ခုလုံးအတွက်အဖြေကတော့မှန်ကန်တယ်လို့သမ္မတကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စု Florida မှာရှိတဲ့ရစ်တပ်အခြေစားစခန်းအတွင်း Sorry လေမှုတူကဖြစ်ခမှုပြုလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီ sorry Arabia နိုင်ငံကနေစစ်တင်တန်းလာတက်နေသူ22ဦးကိုပြည်တော်ပြန်ခိုင်းလိုက်ကြောင်းအမေရိကန်အစိုးရရှေ့နေချုပ် William Barr ကပြောပါတယ်အဲ့ဒီ22ဦးကိုတင်တန်းကနေဖယ်ရှားလိုက်ကြောင်းရှေ့နေချုပ် Barr ကသတင်းတောက်တွေကိုပြောပါတယ် အဲ့ဒီထက်က18ဦးဟာဂျီဟာဒီအဖြစ်ခံယူထားသူတွေဒါမှမဟုတ်အမေရိကန်စန့်ကျင်ရေးလူမှုကွန်ရက်တွေမှာရေးသားဘူးသူတွေဖြစ်တယ်လို့ဆိုပါတယ်။15ဦးကတော့ကလစ်တင်ငယ်များနဲ့ပတ်သက်တဲ့မဖော်မရရိုက်ကူးထားတဲ့ဓာတ်ပုံဗီဒီယိုတွေနဲ့ဆက်ဆက်နေကြောင်းဒါပေမဲ့အမေရိကန်ဥပဒေအရသူတို့ကိုအရေးယူလို့မရကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့လက February Florida ပြည်နယ်ပန်ဆာကိုလာမှာဖြစ်သွားခဲ့တဲ့အဲ့ဒီ sorry လေးရင်မှုရဲ့လောက်ရဟာအကြမ်းဖက်လောက်ရဖြစ်ကြောင်းလည်းရှင်းနေပါကပြောပါတယ်။အဲ့ဒီတိုက်ခတ်ခဲ့သူ sorry လေးမှုဟာအသက်21နှစ်အရွယ်မိုဟာမက်အယ်ရှာရမ်နီဆိုသူဖြစ်ပြီးသူဟာ sorry တော်ဝင်လေတပ်မှဒုဗိုလ်အဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ကြောင်းသူဟာပန်ဆာကိုလာလေတပ်ရေတပ်လေယာဉ်မောင်းတင်နာမှာလာတက်နေသူဖြစ်ကြောင်းအမေရိကန်ပြည်ထောင်စုထောက်လွှမ်းရေးဘျူရို FBI ကစုံစမ်းသိရှိခဲ့ပါတယ်
ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့ဇနီးဖြစ်သူမေဂန်တို့ရဲ့ရှေ့ရင်နဲ့ပတ်သက်ပြီးအပိသက်ဆုံးဖြတ်နေခြင်းအတွင်မှာသူတို့နှစ်ဦးအနေနဲ့ဗြိတိန်နဲ့ကနေဒါကြားအချိန်မျှနေထိုင်ဖို့ခွင့်ပြုမယ်လို့အဲလစ်ဘက်ဘီမာကြီးကတင်းနှလာနေမှာပြောပါတယ်ဗြိတိန်တော်ဝင်မိသားစုရဲ့အဆင့်မြင့်နေရာကနေနောက်ဆုတ်လို့တယ်လို့မင်းသားဟယ်ရီနဲ့ဇနီးတို့ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပြီးတဲ့နောက်တော်ဝင်မိသားစုကြားဒီရင်းနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးနေတယ်လို့လည်း AFP သတင်းကဖော်ပြပါတယ်အသက်63နှစ်အရွယ်ဘီမာကြီးနောက်အင်ရှင်မင်းသားချားလ်စ်သားတော်နှုတ်ဖြစ်တဲ့မင်းသားဝီလန်နဲ့ဟယ်ရီတို့ကတင်းနှလာနေတုန်းကအင်္ဂလန်အရှေ့ပိုင်းနော်ဖော့ခ်မှာရှိတဲ့ဆန်ဒရဟမ်အင်ဒေါ်မှာမိသားစုစုံညီတွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲကတိတ်ပြီးတော့အကျိုးရှိကြောင်းတော်ဝင်မိသားစုအနေနဲ့လူငယ်တွေဖြစ်တဲ့ဟယ်ရီနဲ့မေဂန်တို့ရဲ့ဘဝတည်တစ်ခုတိဆောက်လို့တဲ့စိတ်ကူးကိုအပြည့်အဝထောက်ခံကြောင်းဘီမာကြီးကပြောပါတယ်ဒါပေမဲ့လည်းသူတို့နှစ်ဦးကိုတော်ဝင်မိသားစုရဲ့တာဝန်တွေအချိန်ပြည့်ထမ်းဆောင်သူမိသားစုဝင်တွေအဖြစ်ဆက်ပြီးတော့ရှိနေစေခြင်းကြောင့်တော်ဝင်မိသားစုဝင်အဖြစ်ဆက်ပြီးတော့ရှိနေပြီးတစ်ချိန်တည်းမှာပဲပိုပြီးလွတ်လွတ်လပ်လပ်နေလို့တဲ့သူတို့ရဲ့ဆန္ဒကိုလည်းနားလည်တဲ့အကြောင်းဘီမာကြီးကထပ်လောင်းပြောပါတယ်သူတို့ရဲ့ရှိရင်းနဲ့ပတ်သက်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာအပိသက်ဆုံးဖြတ်ချက်ချဖို့ညွှန်ကြားထားတဲ့အကြောင်းလည်းဘီမာကြီးကပြောဆိုခဲ့ပါတယ
်ဗီအိုအေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလိုအပ်နေတဲ့လူဆွမ်းအားအရင်အမြစ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်တပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေအတွင်းမြန်မာနိုင်ငံသားဟောင်းများကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတို့နဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ယုံကဇန်နဝါရီလ17ရက်နေ့ရွှေနဲ့ညညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ပြပြပြောင်းလဲလုပ်ငန်းတွေအတွက်လူဆွမ်းအားအရင်အမြင့်လိုအပ်နေတာကြောင့်ပြပရမြန်မာနိုင်ငံသားတွေအနေနဲ့ပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြပရမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲတွေမှာဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုကြေညာချက်ထုတ်ပြန်တာလို့ဆိုပါတယ်ပြပရောက်နေကြတဲ့မြန်မာနိုင်ငံသားဟောင်းနေတဲ့မြန်မာနိုင်ငံသားတက်သည့်ပညာရှင်အတက်ပညာရှင်တွေအနေနဲ့မိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုလိုတယ်ဆိုရင်ဂျနီဗာမှာရှိတဲ့မြန်မာကောင်စစ်တာဝန်ခံအရာရှိထံဆက်သွယ်ကြဖို့နဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်အီးမေးလ်လိပ်စာအပြင်အဲ့ဒီအတွက်လိုအပ်တဲ့ပုံစံဖောင်ဖြည့်ဖို့အတွက်ပါပူးတွဲထုတ်ပြန်လိုက်တာပါဖြည့်ဆွေးရမယ့်ဖောင်ထဲမှာတော့မိမိတို့ရဲ့အမည်မွေးရဇာတိလူမျိုးလက်ရှိအလုပ်ကိုင်းနိုင်ငံကူးလက်မှတ်နံပါတ်လစ်လာတင်ယူခဲ့တဲ့ပညာရတက္ကသိုလ်ကျွမ်းကျင်တဲ့နယ်ပယ်ပါဝင်အကျိုးပြုလိုတဲ့အခမ်းအနားပါဝင်ကူညီနိုင်တဲ့ပြည်တွင်းပြပကနေရာဆရာတွေအပြင်တခြားကိုယ်ရေးအချက်တချို့ကိုလည်းဖော်ပြပေးရမှာဖြစ်ပါတယ်
။ပြီးခဲ့တဲ့လတုန်းကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီးဖြစ်ကြောင်းတင်းနယ်လာနေမှာတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။တနင်္သာရီတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းက183ယောက်ကယ်တင်ခဲ့ရတာပါတနင်္လာနေ့ကရပ်ယူထားတဲ့ဓာတ်ပုံထဲမှာတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း18ယောက်တို့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးကပင်လယ်ကမ်းဆက်တစ်သားလှေပေါ်ကနေဆင်းလာတာကိုတွေ့ရပါတယ်သူတို့ရဲ့နာမည်တွေပါတဲ့ကပ်ပြားတွေကိုလည်းချိတ်ဆွဲထားကြပြီးကမ်းခြေမှာတန်းစီနေကြတာပါသူတို့ကတော့သဲချောင်းစခန်းကိုခေါ်ဆောင်သွားပြီးကျန်တဲ့156ယောက်ကိုတော့မောင်တော်မြို့နယ်တဲကငခုရစခန်းကိုပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနယ်နေဆက်ရေးရဌာနကပြောဆိုချက်ကို ိုကဖော်ပြထားပါတယ်။ငခုရစခန်းဟာဆိုရင်တော့ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံရဖြစ်ပါတယ်။ဒီလူတွေကိုအရေးယူမလားဆိုတာကရှင်းရှင်းလင်းလင်းမသိချောင်းဘုံမှုကြီးမင်းတန်က AFP ကိုတယ်လီဖုန်းနဲ့ဖြေကြားပြီးဒီလူတွေအရေးကိုတော့ရခိုင်ရေးကြီးချက်ဆောင်ရွက်တဲ့ UEHRD ကဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးရတဲ့တိမ့်နေချီတဲ့လူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံးကိုတော့အတိအမှတ်မပြုပါဘူး
။ထိုင်းနိုင်ငံတောင်ပိုင်းဖူခက်ခရိုင်ဝီချင်မြို့နယ်မှာတရားမဝင်လောင်းကြီးကြီးကြီးနဲ့လောက်ကိုင်းနေကြလောင်းကစားနေကြတဲ့ကြက်ဝိုင်းကိုနေမြေရဲတပ်ဖွဲ့တွေကဇန်နဝါရီလ10ရက်နေ့ကပိတ်ဆို့ဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသား30အပါအဝင်ထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း96ဦးကိုဖမ်းဆီးမိခဲ့ပါတယ်။ထိုင်းနိုင်ငံသားတွေအပါအဝင်နေမြေကန်မြန်မာနိုင်ငံသား100ခန့်လောက်ကလောင်းကြီးထကြက်တိုက်နေကြတဲ့အချိန်ဒေသခံလူထုကတိုင်ကြတာကြောင့်ရဲတပ်ဖွဲ့ကဝန်ရောက်ဖမ်းဆီးတာမှာကြောက်လန့်ထွက်ပြေးတာကြောင့်69ဦးသာဖမ်းမိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံသားတွေဟာလုပ်ပည့်ရမှာကြက်ဝိုင်းကိုလာပြီးလောင်းကစားကြသူတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ဖမ်းမိခဲ့တဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လောင်းကစားဥပဒေနဲ့တရားစွဲခံကြရမှာပါထိုင်းနိုင်ငံမှာရိုးရာကြက်ဝိုင်းဟာဝါသနာပါသူတွေအတွက်လောင်းကြီးမှာပါပဲလက်ရည်စမ်းပွဲအဖြစ်နေတယ်မှာခွင့်ပြုထားတာဖြစ်ပါတယ်ဒါပေမဲ့ဒီလူတွေကကြီးကြီးကြီးနဲ့လောင်းကစားနေကြတာကြောင့်ဒေသခံတွေကအာဏာပိုင်တွေကိုတိုင်ကြားလိုက်တာလို့ဆိုပါတယ်ဖမ်းခံရတဲ့ထိုင်းနိုင်ငံသားအနေနဲ့တန်ကျင်းငွေအဖြစ်ဘန်းငွေ2000ကျခံရနိုင်တယ်လို့ထောင်ဒဏ်တစ်လလဲကျခံရနိုင်တယ်လို့ဆိုပါတယ
်။92ကြိမ်မြောက်အမေရိကန်အော်စကာဆုအတွက်စကားတင်ဆင်းတွေတင်းလာနေကထွက်ပေါ်လာချိန်မှာတော့ဒါရိုက်တာ Todd Phillips ရဲ့ Joker ဇာတ်ကားကအော်စကာစကားတင်ဆု17ခုနဲ့ထိတ်ဆုံးကပြေးနေပါတယ်။2019ခုနှစ်အတွင်းထုတ်ခဲ့တဲ့ရုပ်ရှင်ကားတွေကအကောင်းဆုံးဆွမ်းဆောင်နိုင်ခဲ့ကြတယ်ဆိုတဲ့အော်စကာစကားတင်ဆင်းကိုတော့ရုပ်ရှင်မင်းသမီး Issa Rae နဲ့ရုပ်ရှင်မင်းသား Jun Cho တို့က Los Angeles လစ်မှာတင်းနှလာနေကကြီးညာခဲ့တာဖြစ်ပါတယ်အကောင်းဆုံးရုပ်ရှင်စုအတွက်ရုပ်ရှင်ကိုကရွေးချယ်ခံရတဲ့အထက်မှာ Joker အပါအဝင် Ford vs Ferrari The Irishman Jojo Rabbit Little Women Marriage Story 1970 Once Upon a Time in Hollywood နဲ့ Parasite တို့ပါဝင်ကြပါတယ်ရှင်
အင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့မတင်ကြီးထိုက်တူကတင်ဆက်သွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ရဖို့အချိန်ရောက်ပါပြီယူကရိန်းခရီးသည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပစ်ချခဲ့မိကြောင်းဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံတွင်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေပါတယ်အီရန်နိုင်ငံတွင်းလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's နဲ့ VOA ပါရှန်ဌာနက Guter Aron တို့တွေ့ဆုံမေးမြန်းထားတဲ့အထက်ကမတင်ကြီးထိုက်ကနေကောက်နှုတ်တင်ပြမှာပါရှင
်ယူကရိန်းခီးတဲ့တင်လေရင်ကိုပြစ်ချခဲ့တယ်လို့အီရန်အစိုးရကဝန်ခံခဲ့ပြီးတဲ့နောက်ဖြစ်လာတဲ့အီရန်ဆန္ဒပြပွဲတွေဟာဆိုရင်လိညာခံရတာကြောင့်ဆန္ဒပြကြတာလို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Morgan Ortega's ကဖြေကြားခဲ့ပါတယ်
First of all, one of the reasons we believe many Iranians are protesting.
အကြောင်းရင်းတစ်ခုကတော့အစိုးရဘက်ကရက်နဲ့ချီပြီးသူတို့ကိုလိန်ညာခဲ့တာကြောင့်အီရန်ပြည်သူအများပြားထွက်ပြီးဆန္ဒပြကြတာလို့ကျွန်တော်တို့ကယုံကြည်ပါတယ်။လက်ဘူးလက်ချက်မိတဲ့အချိန်မှာအစိုးရဘက်ကသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးပြောခဲ့တာပါ။ကနေဒါ၊ယူကရိန်း၊ဗြိတိန်စတဲ့လေရင်ပေါ်မှာလိုက်ပါသွားကြသူတွေရဲ့နိုင်ငံအစိုးရတွေတိုင်းကဒီကိစ္စကိုရှင်းရှင်းလင်းလင်းသိထားပြီးပါပြီ။ဒုံးကျင်တဲ့လေရင်ကိုပြစ်ချခဲ့မှုမှာအစိုးရမှာအပြစ်ရှိတယ်ဆိုတာကိုကဘာကသိရှိထားပါပြီ။
အီရန်နိုင်ငံတွင်အမေရိကန်ရဲ့အဝေးဒိန်ဒရုန်းကျင်တဲ့တိုက်ခိုက်မှုအတွင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှူးကာဆန်ဆူလီမာနီတည်ဆုံခဲ့ပြီးတဲ့နောက်အီရန်နဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေချိန်မှာပဲအီရန်နိုင်ငံတွင်မှယူကရိန်းခီးတဲ့တင်လေရင်ပြက်ကျပြီးလေရင်ပေါ်ပါသူ156ဦးစလုံးတည်ဆုံခဲ့ရတာပါကနေဦးမှာတော့အီရန်ကသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုခဲ့ပြီးရက်ပိုင်းအကြာမှာပဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပြစ်ချခဲ့မိကြောင်းဝန်ခံတာဖြစ်ပါတယ်။အီရန်အရေးဆောက်ရွက်ချက်တွေအပေါ်သမ္မတထရန့်ဘက်ကလူလားချက်ကိုမေးတဲ့အခါမှာတော့နိုင်ငံသားရေးဌာနပြောခွင့်ရကအခုလိုပြောပါတယ
်။ I think what the president wants is for the regime to behave like a normal nation.
အီရန်အစိုးရကိုရိုးရှင်းတဲ့အစိုးရတည်ရလို့ပြုမှုဆောင်ရွက်ဖို့သမ္မတကလိုလားနေတယ်လို့ထင်ပါတယ်။ဒါကလည်းအီရန်အစိုးရပေါ်မှာမူတည်ပါတယ်။သူတို့ဘက်ကမဆုံးဖြတ်သေးပါဘူး။သူတို့ရဲ့လုပ်ရက်တွေအရတော့ရှင်းနေတာပါပဲ။သူတို့အနေနဲ့နိုင်ငံတစ်ခုအနေနဲ့ပြုမှုဆောင်ရွက်ဖို့တော်လှန်ရေးပုံစံကိုစွန့်လွတ်မလားဆိုတာကိုသူတို့မဆုံးဖြတ်ရသေးပါဘူး။
ဒါ့အပြင်အီရန်အစိုးရအနေနဲ့ဆန္ဒပြသူတွေကိုနှိပ်ကွပ်တာတွေမလုပ်ဖို့အမေရိကန်သမ္မတကသတိပေးထားတာဆိုတော့တကယ်လို့လှုပ်လာခဲ့ရင်သမ္မတထရန့်ဘက်ကအရေးယူဆောင်ရွက်မလားအရေးယူဆောင်ရွက်ဖို့ရောအဆင်သင့်ရှိနေသလားလို့မေးတာမှာတော့နိုင်ငံခြားရေးဌာနပြောခွင့်ရအော်တေဂတ်ကအခုလိုဖြေပါတယ
် Well I certainly don't want to preview any actions by the administration the president has a lot
အစိုးရဘက်ကဆောင်ရွက်ချက်တွေကိုတော့ကြိုတင်မိမခန့်မှန်းလို့ပါဘူးသမ္မတအနေနဲ့တော့ဆုံးဖြတ်ဆောင်ရွက်နိုင်တာအများကြီးရှိပါတယ်ဒီသတင်းဘက်ကုန်ပိုင်းတို့ကသမ္မတကအင်္ဂလိပ်လိုမဟုတ်ပါဘူးပါရှန်ဘာသာစကားနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကအရေးကြီးတယ်လို့ထင်ပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလည်းအလားတူရေးသားခဲ့ပါတယ်။ American ပြည်ထောင်စုတွင်က platform တွေကိုအသုံးချပြီးဒီဆန္ဒပြမှုတွေကိုရှင်းရှင်းလင်းလင်းပြောချင်တာပါ။ကျမတို့စောင့်ကြည့်နေတယ်။နောက်ကမ္ဘာကလည်းစောင့်ကြည့်နေတယ်ဆိုတာကိုအီရန်အစိုးရကိုအသိပေးချင်တာကြောင့်ဖြစ်ပါတယ်
။အီရန်နိုင်ငံတွင်ကအပြစ်မဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့ကြိုးစားမယ်။နောက်ငြင်းချမ်းစွာဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုထောင်ချဖို့ကြိုးစားမယ်။ Internet ဖြတ်တောက်မယ်ဆိုတာမျိုးတွေလှုပ်လာရင်တော့အီရန်အစိုးရလှုပ်ချင်တိုင်းလှုပ်လို့မရဘူးလို့လဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက VOA ပါရှန်ဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအတွင်းဖြေကြားခဲ့ပါတယ်ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါအခုတော့တရုတ်သမ္မတရှီရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သဘောထားသုံးသပ်ချက်ကိုတင်ပြဖို့ရှိပါတယ်တရုတ်သမ္မတရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအရင်ကထက်ပိုပြီးနှက်ဆိုင်ခိုင်မာလာစေဖို့ဖြစ်တယ်လို့အမေရိကန်ခြေဆိုင်တရုတ်ရေးရာကျွမ်းကျင်သူတဦးက VOE ကိုပြောပါရယ်ဇန်နဝါရီလ18ရက်နေ့မှာစတင်မဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOE တရုတ်ဌာနကလူရန်လူကနေအမေရိကန်ပြည်ထောင်စုဝါရှင်တန် DC ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အကြီးတန်းသုတေသီမာရီဟိုက်ဘတ်ကိုအီးမေးလ်ကနေမေးမြန်းထားပါတယ်အဲ့ဒါကို BOE တရုတ်ဌာနကစတင်မေးမြန်းတဲ့မေးခွန်းမှာတော့သမ္မတရှီနဲ့တရုတ်ဆိုရဘက်ကမြန်မာခီးစဉ်ပေါ်ဘလို့အကျိုးရလဒ်တွေရဖို့မျှော်လင့်ပါတယ်ဆိုတဲ့မေးခွန်းကို Marie Hybert ကအခုလိုစတင်ဖြေကြားပါတယ်
ဒီခီးစဉ်ကနေနှစ်နိုင်ငံကြားဆက်ဆံရေးပိုးပြီးတော့နှက်ဆိုင်လာစေဖို့သမ္မတရှီအနေနဲ့လှုပ်ဆောင်မယ်လို့ကျွန်တော်ထင်ပါတယ်။ရှီအနေနဲ့2009ခုနှစ်မှာပါတီခေါင်းဆောင်နဲ့သမ္မတဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားတဲ့ခီးစဉ်ဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာခဲ့တဲ့နေရာမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာ၊သတင်းမီဒီယာလွတ်လပ်ခွင့်ပိုးပြီးတော့ရလာအောင်ဖန်တီးပေးတာ၊စီးပွားရေးဖွင့်ပေးလိုက်တာ၊အမေရိကန်နဲ့ဆက်ဆံရေးပိုနီးကပ်လာတာအပြင်တရုတ်ဘက်ကအရေးကြီးဆုံးဦးစားပေးဖြစ်တဲ့မြေဆုံဆဲရေကတာစီမံကိန်းကိုရပ်ဆိုင်းလိုက်တာစတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်မှာမြန်မာဘက်ကရိုဂျာမွတ်စလင်တပ်တန်းနီးပါးလောက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့အတွက်အမေရိကန်နဲ့ဆက်ဆံရေးကျဆင်းလာပြီးတဲ့နောက်မှာတရုတ်အတွက်မြန်မာနဲ့ဆက်ဆံရေးခိုင်မာအကောင်းလာအောင်ပြန်ပြီးတော့တည်ဆောက်ဖို့တောက်ကူပြုခဲ့ပါတယ်
။အခုတရုတ်သမ္မတရဲ့ခီးစဉ်မှာအိန္ဒိယသမုဒ္ဒရာကိုပေါက်ဖို့နောက်ကျောတကာဖွင့်လို့နီးပါးဖြစ်နေပြီလို့တချို့အကဲခတ်တွေကယုံကြည်နေပါတယ်။ဒါကြောင့်ဒီခီးစဉ်ကနေအိန္ဒိယသမုဒ္ဒရာဒေသကိုပြန်ပြီးတော့ပုံဖော်နိုင်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီပေါ်မှာအမြင်သဘောထားဘယ်လိုရှိပါသလဲ
။မြန်မာကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာထိရောက်တဲ့လမ်းကြောင်းဖောက်ဖို့တရုတ်ကနှစ်ပေါင်းများစွာကတည်းကကြိုးစားနေခဲ့တာပါ။အရင်ဆုံးအလက်ထက်ကအမေရိကန်ဒေါ်လာ9ဘီလီယံကုန်ကျမဲ့အေယာမကျောက်ဖြူရင်းနှီးစီမံကိန်းကြီးကိုတရုတ်နဲ့တည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့2018ခုနှစ်နောက်ပိုင်းမှာအဲ့လောက်အကုန်ကျများမဲ့စီမံကိန်းကိုမြန်မာဘက်ကနောက်ဆုတ်ခဲ့ပါတယ်။ဒေါ်လာ1ဘီလီယံကျော်ကျော်လောက်ပဲကုန်ကျမဲ့စီမံကိန်းအဖြစ်လျှော့ချဖို့တရုတ်ဘက်ကသဘောတူခဲ့တယ်လို့မြန်မာဘက်ကပါဝင်မဲ့ကုန်ကျစရိတ်ပမာဏကိုလည်းလျှော့ချဖို့သဘောတူညီခဲ့ကြတာပါ။ဒီကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်ထဲပေါ်တည်ဆောက်မှုဟာဆက်လက်နှေးကွေးနေဆဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာအတွက်ဒီစိတ်ကမ်းအသုံးပြုမှုအကန့်အသတ်ရှိနေပါတယ်။တိုက်ပီရင်ဆက်မှုလုပ်ငန်းအများဆုံးရှိတဲ့နေရာအနီးမှာတည်ရှိနေတဲ့ရန်ကုန်စိတ်ကဲကနေတဆင်နိုင်ငံရဲ့အများဆုံးထုတ်ကုန်သွင်းကုန်လုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာကဘလို့အရေးပါနေတယ်
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာအတွက်ကြီးမားတဲ့အခြေခံစောက်ဦးစီမံကိန်းတွေရှိခဲ့ပါတယ်။အဲဒီမှာတရုတ်နိုင်ငံအနောက်တောင်ပိုင်းကနေမြန်မာတီဖောက်မဲ့မော်ဒကာလန်၊မီယက်ထာလန်နဲ့စိတ်ကမ်းတိဆောက်ရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေကိုခွင့်ပြုတဲ့နေရာမှာလဲမြန်မာဘက်ကနှိမ့်ကွေးနေပါတယ်။ကျောက်ဖြူရင်းနဲ့စိတ်ကံပမာဏရှော့ချဖို့မြန်မာကသဘောတူညီခဲ့ပြီးဖြစ်တယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံလန်းသဘောတူညီချက်အရမန်လေးရန်ကုန်ကနေအိမ်နီးချင်းထိုင်းနိုင်ငံထိဖောက်မဲ့စီမံကိန်းကိုလည်းမြန်မာကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့ထပ်ပြီးပြောရမယ်ဆိုရင်ဒီစီမံကိန်းအားလုံးအကောင့်တွေဖော်ဖို့မြန်မာအစိုးရနှိမ့်ကွေးနေပါတယ်
။အခုတရုတ်သမ္မတခီးစင်ကနေမြန်မာအနေနဲ့ဘာမျှော်လင့်လို့ရမလဲ။အကျွေးထောင်ချောက်ထဲနေမဲ့ကိစ္စအပေါ်မှာရောစိုးရိမ်မှုတစုံတရာရှိနေပါသလား။
မြန်မာနိုင်ငံအနှံပြဆက်သွယ်ရေးအတွက်ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်ဘက်ကတိစောက်ပေးဖို့မြန်မာကလှူလာပါတယ်။ဒါပေမဲ့တရုတ်စီကချင်းငွေအမြောက်များယူရမှာကိုမြန်မာဆိုအပ်ဘက်ကဝင်လေးနေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်စီကချင်းငွေယူတဲ့နေရာမှာအတိုးနှုန်းက၄ရာခိုင်နှုန်းဝန်းကျင်ရှိနေပြီးအကျွေးကုန်ငွေမာနဲ့မကြာခဏပြန်ပြီးဆက်ရတာဖြစ်ပါတယ်။နောက်ပြီးတရုတ်ကထောင်နဲ့ချီအလို့သမားတွေခေါ်လာပြီးတော့လုတ်ကင်တာမျိုးကိုလည်းမြန်မာဘက်ကမလိုလားပါဘူး။
အခုတရုတ်သမ္မတရှီရဲ့ခီးစင်နဲ့ပတ်သက်လို့အခြားနိုင်ငံဘက်ကတရားဝင်မကြေညာသေးတာဘာကြောင့်လို့ထင်ပါသလဲ
။စိတ်မကောင်းပါဘူးဒီမေကွန်းအတွက်ကျွန်တော်မှကောင်းတဲ့အဖြေမရှိပါဘူး
။ဒါကတော့ VOA တရုတ်ဌာနရဲ့မေးမြန်းချက်တွေကို CSIS ရဲ့အကြီးအကဲသုတေသီ Mary Hyberg ကဖြေဆိုသွားတာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်မှာတရုတ်သမ္မတရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစင်ပေါ်ဆွေးနွေးမယ့်အကြောင်းလေးအသိပေးခြင်းပါတယ်။
ဘောစကံကတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တိုင်းငင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတရုတ်အထုကူစလေဟာ KIA ကချင်ဒေသမှာမြန်မာအစိုးရနဲ့စစ်မှန်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံဒီနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရကြားညီညီဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာအစိုးရကြားညီညီအတွက်ဘလောက်အထောက်ကူပြုနိုင်ပါလဲမြန်မာညီညီအတွက်စင်ခေါ်ချက်တခုလိုရောယူဆနိုင်ပါလားလမ်းမိတ်ငါနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်လူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်း phone number က1232382994ဖြစ်ပါတယ်email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြတဲ့ collection တွေကို
ဒီကနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ Thai Malay နယ်စပ်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်ကနေ January 10ရက်နေ့ကထောင်ပေါက်ပြေးတဲ့ Rohingya 19နဲ့4ဦးကိုအာဏာပိုင်တွေဘက်ကပြန်လည်ဖမ်းမိခဲ့ပါတယ်။ကြံထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုမလေးရှားအာဏာပိုင်တွေရဲ့အကူအညီတွေနဲ့ဆက်လက်ရှာဖွေနေပါတယ်။ Thai Chee Site VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရှင်
။ထိုင်းနိုင်ငံဆုံကလာခရိုင်စတောင်မြို့နယ်အတွင်းကလောက်ဝကအကျဉ်းထောင်ကနေဇန်နဝါရီလ10ရက်နေ့မနက်မှာထောင်ကိုဖောက်ပြီးထွက်ပြေးခဲ့ကြတဲ့ထိန်းသိမ်းခံရိုဟင်ဂျာ19ဦးကိုဖမ်းဆီးနိုင်ဖို့စတောင်မြို့ရဲတပ်ဖွဲ့ဝင်တွေ43နေကြောင်တပ်တွေစုပေါင်းပြီးရှာဖွေဖမ်းဆီးခဲ့တာပါ။ဆုံးခလာခရိုင်ရဲမူကြီးချာလစ်ချော့အမွန်ဖာနစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ဇန်နဝါရီလ10ရက်နေ့မနေ့4နာရီလောက်ထွက်ပြေးသွားတဲ့ရိုဟင်ဂျာ4ယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်3ယောက်ကတော့ထိုင်းမလေးနယ်စပ်မှာပြန်ဖမ်းမိခဲ့ပါတယ်1ယောက်ကတော့မလေးရှားအနာပိုင်တွေကဖမ်းပြီးထိုင်းကိုပြန်ပို့ပေးခဲ့ပါတယ်ကျန်နေသေးတဲ့15ယောက်ကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းမလေးနယ်စပ်တချောက်မှာအနက်ခံခွေးတွေနဲ့ကောရဟတ်ယာဉ်တွေနဲ့ပါရှာဖွေနေတာကိုရုပ်သံတည်းမှာတွေ့ရပါတယ်။ထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတွေကလွတ်နေသူတွေရဲ့ဓာတ်ပုံတွေကိုလည်းထိုင်းမလေးနယ်စပ်ကကြေးရွာတကြီးရစီကိုပို့ပြီးဒီလူတွေကိုတွေ့ရင်သတင်းပေးကြဖို့ကိုလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေထောင်ပေါက်ပြေးမှုနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကတော့စတောင်ရဲစခန်းမှာတာဝန်ကျနေတဲ့ထိုင်းရဲတပ်ဖွဲ့ဝင်12ဦးကိုတာဝန်ပေါ်ရုံမှုနဲ့စုံစမ်းစစ်ဆေးနေပါတယ်။အလားတူပဲထိုင်းတောင်ပိုင်းဖန်ကခရိုင်မှာအချုပ်ထောင်ကိုဖောက်ပြေးတဲ့ရိုဟင်ဂျာတွေရှိခဲ့မှုပါတယ်။ထိုင်းတောင်ပိုင်းဖန်ကအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။ဒါထိုင်းကနေဆိုအဲ့လိုမျိုးပဲထိုင်းအဲ့ခရိုင်မှာပဲထိုင်းလာတာ။ဟိုရဖျူဂျီကန့်လည်းပို့လို့မရဘူးလေ။အဲ့လိုမျိုးဖြစ်နေတာ။ထံကလောက်ကအချုပ်မှရှိတဲ့ရိုဟင်ဂျာတွေကြတော့ခံခဲ့တဲ့နားကကျွန်တော်လောက်ကရောက်လို့ထပ်ပြီးမြေကြီးတဲ့ဆင်းအောင်ဆယ်ယောက်တော့မပြီးတော့ဘူးသူတို့မှပြန်လာတယ်။ဒါနဲ့လူတွေအကုန်လုံးကတော့အဒီ UN အစီအစဉ်နဲ့သူတို့တတိယနိုင်ငံတွေကိုခတ်သွားပြီ။ကိုရောကဒီမှာအကြာကြီးနေရလေးချက်သိပ်ပြီးတော့နေကြရမလား။မပြတ်တနာတွေတဲ့နောက်ဆုံးခတ်ပြီးတော့အနတ်တွေပိုင်းနဲ့ပြက်ပြက်မုန်နေထမ်းလို့တယောက်တော့တည်ပြီးရစီ။ဒါနဲ့တချို့တွေကကြတော့သူတို့ကိုယ်ဟန်ကတတိယနိုင်ငံကိုမသွားချင်တာ။မလေးရှားမှမလေးရှားအဲ့လိုမျိုးများစုအဲ့လိုမျိုးဖြစ်
ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကအမျိုးသမီးနဲ့ကလေးတွေကိုတော့တချို့ဆောက်ရှောက်ရေးခရီးတွေမှာထားပေးတာတွေရှိခဲ့ပါတယ်။အခုထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေက ပြန်မိသူတွေကတော့သူတို့ကိုမြန်မာပြည်ပြန်ပို့မှကြောက်လို့ထွက်ပြေးကြတယ်ဆိုပြီးမီဒီယာတွေကိုပြောဆိုထားပါတယ်။ဒါပေမဲ့ထိုင်းဘက်မှာဖမ်းမိတဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ကိုပြန်ပို့တာမျိုးတွေတော့မကြားမိဘူးဆိုပြီးဦးမင်းဦးကတော့ဆိုပါတယ်။ထိုင်းဘက်ကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာရခိုင်ဘင်္ဂလားနယ်ဇက်ကနေလာရောက်ကြတာပါ။လူကုန်ကူးသူတွေကတော့မလေးရှားကိုပို့ပေးမယ်ဆိုပြီးခေါ်လာရင်သူတို့ဟာထိုင်းမလေးနယ်ဇက်မှာဖမ်းမိခဲ့တာဖြစ်သွားတယ်။လက်တလုံးမှာထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ထိုင်းဘက်ကမြန်မာတန်ယုံကိုအကြောင်းကြားတာမြန်မာဘက်ကတာဝန်ယူရတာရှိမရှိကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။အော်မရှိပါဘူးမြတ်။သတင်းစာတွေတော့တွေ့ပါတယ်။အရင်ကမပြောဘူးပါဘူး။ Human trafficking နဲ့ပတ်သက်တဲ့တို့ connection တွေပတ်သက်ရှိပါတယ
်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုပါဘူး။အခုထောင်ပေါက်ပြေးတဲ့သူတွေဟာ2019ခုနှစ်အတွင်းမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာများဖြစ်ကြပါတယ်ရှင်။
VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါမကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အလုသမားတွေအတွက်တရားမျှတမှုရဖို့တရားခုံရုံးတွေဖွဲ့စည်းပေးဖို့တောင်းဆိုနေတဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာကြားဖို့ရှိပါတယ်တခါအစိုးရဝန်ထမ်းတွေကိုအခွန်ကင်းလွတ်ခွင့်နဲ့ကားတင်သွင်းခွင့်ပေးမဲ့မြန်မာအစိုးရရဲ့အဆုံးဖြတ်ချက်ဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မအီတန်စင်ကနေကောက်နှုတ်တင်ပြမှာပါရှင်
။တရုတ်သမ္မတရှီချင်းပင်ရဲ့2020အတွင်းပထမဆုံးအကြိမ်လာရောက်တဲ့မြန်မာခီးစဉ်ကတရုတ်မြန်မာဆက်ဆံရေးပေါ်မှာဘလို့တက်ရောက်တယ်လို့ဆိုရကောင်းစင်နဲ့ Prussian Parami Swanwan ရေးသားထားတဲ့ဆောင်းပါးကို The Diplomat.com မှာဖတ်ရပါတယ်။မြန်မာနိုင်ငံတည်းကတပုံတွေကိုတရုတ်ကထောက်ပံ့ပေးနေမှုပေါ်မှာစိုးရိမ်မှုတွေရှိနေပေမဲ့တရုတ်သမ္မတရှီရဲ့မြန်မာခီးစဉ်ကနေနေဆက်တည်နေမှုစီးပွားရေးဆိုင်ရာဆက်ဆံမှုတွေတိုးတက်ရေးစတဲ့နှစ်ဖက်အကျိုးရှိစေမယ့်ကိစ္စတွေဖြစ်ထွန်းမယ်လို့ခန့်မှန်းထားပါလိမ့်။တရုတ်နဲ့မြန်မာကအဖက်ဖက်ကနေအရေးပါတဲ့အကြောင်းလေးပြသတဲ့တရုတ်သမ္မတရဲ့ခီးစဉ်လေးဖြစ်တယ်လို့ဆိုပါတယ်။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်း BRI အတွက်လည်းမြန်မာကအများစွာအရေးပါတယ်လို့လည်းရေးသားထားပါလိမ့်။တရုတ်မြန်မာပြည်သူချင်းရင်းနှီးဆက်ဆံမှုအဖြစ်2020ဟာတရုတ်မြန်မာရင်ကျေးမှုနဲ့ခီးသွားနှစ်လေဖြစ်တဲ့အလျောက်နိုင်ငံခီးသွားလုပ်ငန်းကဏ္ဍအတွက်လည်းကောင်းမွန်တဲ့ဆက်ဆံရေးဖြစ်တဲ့အကြောင်းဆွေးနွေးလိမ့်မယ်လို့ခန့်မှန်းထားပါတယ်။2020မြန်မာရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာမြန်မာစီးပွားရေးတိုးတက်ဖို့နဲ့ငင်းချင်းလုပ်ငန်းစီတိုးတက်ရေးကိစ္စတွေမှာ NLD အစိုးရအတွက်တရုတ်ကအရေးပါတဲ့ကဏ္ဍမှာရှိနေလို့လည်းထောက်ပြထားတာပါမြန်မာလိုနိုင်ငံငယ်တွေနဲ့တရုတ်နိုင်ငံကြားအပြန်အလှန်လေးစားမှုနဲ့နှစ်ဖက်အကျိုးရှိမဲ့ကိစ္စတွေလုပ်ဖို့အရေးပါတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမှပြောကြားချက်ကိုလည်းကိုကဖော်ပြထားပါတယ်တရုတ်ရဲ့အပြောနဲ့အလုပ်ညီစလားဆိုတာကတော့မြန်မာနဲ့တခြားရှိတဲ့အာရှနိုင်ငံတွေကစောင့်ကြည့်ရအောင်မယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံကအခြေခံလောကလာစာပေါ်မှာပြန်လည်သုံးသပ်မယ်ဆိုရဲကောင်းစင်နဲ့ Michelle Russell ရေးသားထားတဲ့ဆောင်းပါးကိုတော့ just-style.com မှာဖတ်ရပါတယ်။မြန်မာနိုင်ငံရဲ့အခြေခံလောကလာစာတိုးမြင့်ရေးတစ်နှစ်နှစ်ကြိမ်သုံးသပ်ချက်ကိုမြန်မာဆွေရကစတင်လှုပ်ဆောင်နေပြီလို့ရေးသားထားတာပါ။နေထိုင်စရိတ်စစ်တမ်းအချက်လက်စာအရေပေါ်မှာအခြေခံပြီးတော့အခြေခံလောကလာစာသုံးသပ်တဲ့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့လကတည်းကစတင်နေပြီလို့လည်းရေးသားထားပါလိမ့်။မြန်မာနိုင်ငံရဲ့ဥပဒေအရအခြေခံလောကလာစာကိုနှစ်နှစ်တစ်ကြိမ်သုံးသပ်ရမှာဖြစ်ပြီးတော့နှစ်နှစ်တစ်ကြိမ်လစာတိုးပြရမယ်လို့လည်းရည်သားထားတာပါမေလ2018မှာသတ်မှတ်ထားတဲ့အခြေခံလောက်ခလစာကတနေ့ကိုမြန်မာကျပ်ငွေ3600ကနေ4800ကျားရှိပြီးတော့ဒါဟာအရင်ကသတ်မှတ်ထားတာထက်3300ခန့်သို့လာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်2020မေလမှာနောက်တစ်ကြိမ်တိုးမြှင့်ဖို့စီစဉ်ထားတာပါတနေ့အတွက်အခြေခံလောက်ခလစာက9200ကျပ်ပေးနိုင်ဖို့မျှော်မှန်းထားပေမဲ့လည်းဒါဆိုလို့ရှိရင်50ရာခိုင်နှုန်းလစာတိုးပြရမှာဖြစ်တာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မကိုက်မှလည်းစိုးရိမ်နေကြတယ်လို့ Smart Myanmar စီမံကိန်းအကြီးအကဲ Jacob Clay ကိုကိုးကားပြီးတော့ဖော်ပြထားတာကိုဖတ်ရပါတယ်ရှင်
။မက်အီတန်စင်ပြောပြသွားတာပါအင်္ဂါနေ့နနက်ခင်းအစီအစဉ်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းမကြခင်နားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ line tomita 32 kilohertz 933 line tomita 40 kilohertz 9683 line tomita 48 kilohertz 6153နဲ့ line lambda 190 kilohertz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
အဲ့တော့ ADS ရောထိကြမယ်သူကတောင်းခွင့်တဲ့ဆိုတော့တနစ်ကိုတော့ဆိုတော့အနည်းဆုံးကျွန်တော်တို့မှားတာဒိတ်ကနန်းတော့ဖြစ်နိုင်တာ
ဒါကတော့အစိုးရဝန်ထမ်းတွေကိုအခွန်ကင်းလို့ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်မြမအစိုးရရဲ့အစီအစဉ်ဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတာစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါနားဆင်ရဖို့ရှိပါတယ်နနခင်းအင်္ဂလိပ်စာသင်ခန်းစာတက်တက်အောင်သတင်းလွှာစာရာတွေကိုလည်းနောက်ပိုင်းမှာတင်ဆက်မှာပါအခုတော့မြန်မာတခွင့်အစီအစဉ်ကိုအရင်ဆုံးနားဆင်ရဖို့ရှိပါတယ်အလုတ်ရှင်နဲ့အလုတ်သမားပြဿနာဖြစ်လို့အရက်ဖက်တရားရုံးတွေမှာရင်ဆိုင်ရရင်အချိန်နဲ့ငွေအပိုမရှိတဲ့အလုတ်သမားတွေအတွက်အဆင်မပြေပါဘူးဒါကြောင့်အလုတ်ရှင်အလုတ်သမားကိစ္စတွေကိုတည်တံ့ဖြေရှင်းပေးနိုင်တဲ့အလုတ်သမားတရားခုံရုံးတွေရှိအဲအမှုရင်ဆိုင်ရတဲ့အလုပ်သမားတွေအတွက်တရားစီရင်ရေးမှာပုံမူတရားမျှတပြီးပုံမူတရားမျှတလာလိမ့်မယ်လို့အလုပ်သမားတွေဘက်ကမျှော်လင့်နေကြပါတယ်မြင့်မခသတင်းအေဂျင်စီကတင်ပြထားပါတယ်ရှင
်အလုပ်ရှင်နဲ့အလုပ်သမားကြမှာအငင်းပွားမှုတွေဖြစ်လာပြီးဆိုတက်ဆိုင်ရာမြို့နယ်ညှိနှိုင်းဖြန့်ဖြေးရေးအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းပြည်သားကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြည့်ရှင်းရေးခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတိအစင်းစင်တက်ပြီးဖြည့်ရှင်းနေတာပါအလို့ရှင်အလို့သမားအငင်းပွားမှုဖြည့်ရှင်းရေးဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်ဒဏ်ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလို့ရှင်တွေကလေးစားလိုက်နိုင်မှုမရှိဘူးလို့သိရပါတယ်အလို့ရှင်အလို့သမားအငင်းပွားမှုဖြည့်ရှင်းဥပဒေမှာထောင်နှံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုသမားတွေအနေနဲ့အရက်ဘက်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်။ဒါကြောင့်မို့အလုရှင်အလုသမားပြဿနာတွေကိုမှန်ကန်မြန်ဆန်စွာတည်တံ့ဖြေရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေပေါ်ပေါက်လာဖို့အလုသမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဥဒတ်နေအောင်ကခုလို့ပြောပါလေ
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုံသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျအဲ့တော့လက်ရှိကျွန်တော်တို့အလုံသမားတွေဟိုအရေးခင်ဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုံသမားတွေရဲ့အမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျအဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုံသမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့တော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်အဓိကကတော့ဒီအလုံသမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းမှာရှိတဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုံသမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုံသမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့ဟာကိုထားမလားပေါ့ဥပမာဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာကတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ့်လုပ်ငန်းစဉ်ပါခင်ဗျအ
လုံသမားတွေအနေနဲ့အရက်ဘက်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုပ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုံသမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်နန်းတာဝန်ခံမခခကခုလိုပြောပါတယ်
လောရှင်အလုသမားညင်းမောင်းမှုဖြစ်ပြီးတော့မှအလုသမားတရားရုံးပေါ့အရက်ဖက်တရားရုံးကိုတွားရပြီးဆိုတာနဲ့ကိုအလုသမားတွေအတွက်ကစပြီးနဲ့နာပြီးအ ਨੇ ဆုံးတော့သူတို့အလုမလုပဲနဲ့ဒီတရားရုံးချင်းတွေကိုတွားရတယ်အဲ့ဒီမှာယုံတစိတ်ကောင်းနေရောကုန်ကြစည်ဒီရောရှေ့နေမငားနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတစ်ခါတလေကြာရင်အလုသမားပြဿနာတွေကမှန်နေရနဲ့လက်လျှော့ပေးလိုက်ရတဲ့အခြေအနေမျိုးတွေအများကြီးဖြစ်လာတယ
်အလုသမားတရားရုံးတွေပေါ်ပေါက်လာဖို့ကလည်းစနစ်တစ်ခုအနေနဲ့တည်ဆောက်ရမှာမို့အချိန်ယူပြီးစနစ်တကျဆွေးနွေးလုံဆောင်သွားတဲ့လို့လေမခခကပြောပါသေးတယ
်လေးဘခော့ပေါ်ပေါက်ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူးဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတည်ဆောက်အောင်မှဖြစ်တယ်အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အာဂတိတရားကြီးကလည်းပုံပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနှစ်နာမှုအများဆုံးကလည်းအလုသမားတို့ဖြစ်သွားမယ်ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူးဒါပေမဲ့လေအော်နောက်မှပဲနောက်နှစ်ပေါင်း20ကြာမှ30ကြာမှ10နှစ်ကြာမှ15နှစ်ကြာမှဆိုတာတော့လေကျွန်တော်တို့လုံးလို့မရဘူး။ဘာကြောင့်လုံးလို့မရအောင်လဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျွန်တော်တို့အဲ့ဒီလောက်အကြာကြီးတွားလို့လို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။ဒါပြိုင်နေတဲ့လောက်ရမှရှိရဲ့။တဆင်ကြီးတဆင်လောက်ရမှရှိရဲ့
။အလုသမားရေးရပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2019-2018ခုနှစ်အတွင်းမှာအလုသမားရေးရအမှုကိစ္စ200နီးပါးအထိဖြည့်ရှင်းပေးခဲ့ရပြီးရောကြီးငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ Regeneration Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုသမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုသမားဥပဒေနဲ့တက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
အဲ့ဒီဥရီစနေဥရီရနေရိုက်စနေကြီးကိုတုံးနေတယ်ဆိုရင်တစ်ဆက်တစ်ဆက်လက်ရှိတဲ့စီရင်တုံးတွေတုံးတရားသူကြီးတွေရှေ့နေတွေအားလုံးမရဒီစနေထက်မှယဉ်မားလာပြီးမှဖြတ်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့အခုကျွန်တော်တို့ကဘာလို့ဓာတ်ကြီးပြောနေလဲတရားဝင်ရောက်တဲ့အမှုတွေကိုကျွန်တော်တို့သိရင်ကြည်ပြီးလို့လီဘာနော်နဲ့ပတ်သက်တဲ့ကိစ္စတွေတရားဝင်ကတအားကိုအခက်ခဲခဲနဲ့ကိုဖြစ်နေကြတာဒီလီဘာနော်လို့ပြောကြတာဒီဥရီတွေရဲ့တဘာဝနဲ့ဟိုဘက်ကတရားသီးပြီးဥရီစနေမှာပါဝင်တဲ့လူတွေကရှင်းလင်းလင်းကိုနားမလည်ဘူးကျွန်တော်တို့သိနေတာဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်အိုးဘောကအမှုတွေကနေတိုင်းဘောလူတွေအများကြီးရဲ့ဘောကနေတိစောက်တာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတချို့ဟာတွေကိုအတင်းဟိုစေကူမင်းနေတယ်။ဘာမှတခုရှိတယ်။နောက်ကလာမှမလို့လားဟိုနောက်ကလာမှလိုကောင်းလို့နိုင်။နောက်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့လေပေါ့နော်။ဘာလို့မဟုတ်ဗျာ။အဲဒီကတရားစီရေးစနစ်ကြီးတခုလုံးကလေဒီမှာလောကိုကြွချင်းလာပေါ့။ဒီမှာလောမှာဟိုရှေ့နေဒီကိစ္စဘလို့ကာမှာကျွန်တော်တို့လုံသွားတယ်ပဲကွာဗျာစဉ်းစားပြီးမလဲပေါ့။အဲအဲ့ဒါကြီးကကျွန်တော်စဉ်းစားထားတဲ့ကိစ္စတွေပေါ့
။လက်ရှိမှာလည်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုသမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါတယ်။အလုရှင်တွေအနေနဲ့ခုံသမားတိကောင်စီဆုံးဖြတ်ချက်အတိုင်းအလုပြန်မခန့်တော့ဘဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြည့်ရှင်းနိုင်တဲ့အလုသမားတရားရုံးတွေကိုလိုအပ်နေရပါ။ကျွန်တော်ပိုင်ထက်ပါ။မြမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ။
မြန်မာခသတင်းအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်မှာရှင်အခုတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်မှာပါအစိုးရဝန်ထမ်းတွေကိုအထူးအခွင့်အရေးအဖြစ်အခွန်ကင်းလွတ်ခွင့်နဲ့ကားတင်သွင်းခွင့်ပေးမယ်ဆိုတာကြောင့်ဝန်ထမ်းတွေအနေနဲ့ကြက်ငွေသိန်းရာနဲ့ချီတွက်ချီကြိုက်မှာဖြစ်ပေမဲ့လို့ပြည်ရင်းကားထုတ်လုပ်သူတွေအတွက်တော့ဈေးကွက်မရေရာမဲ့အခြေအနေကိုကြိုတင်တွက်ဆနေကြရပါတယ်အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်တသိန်းလောက်ချထားပေးဖို့ရည်ရွယ်ထားပြီးပြည်ရင်းတက်ဆင်ထုတ်လုပ်တဲ့ကားတက်ဈေးကွက်ကတစ်နှစ်ကိုအစည်းရေ2000လောက်သာရှိနေတာပါဒီပြည်ရင်းကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့မတ်သိန်ကီထိုက်ဆွေးနွေးပြီးတော့ဒီသတင်းဖက်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်ကပ္ပမင်းစရာဒအခွင့်တူဖြစ်တယ်ဆိုတာကတော့ဒါရှိရှိဝူးဝူးလဲဆွေးနွေးဖို့လိုမှမထင်ပါဘူးအဓိကရည်ရွယ်ချက်ကိုဆရာတို့ဘယ်လိုနားလည်ထားပါလဲရှင
်ကျွန်တော်ဆရာဝန်ထမ်းတွေကဒါလာကနေနေပေါ့နော်ဒီနေ့နိုင်ငံကနေရှင်းတယ်ဆိုရင်တော့တို့ရဲ့တရားချောင်းကြီးတို့တို့ယူရပြီးတော့ဆောင်ရတယ်လို့ပြောပါတယ
်။ဝန်ထမ်းတွေကားဝယ်ဖို့ဝန်ဆောင်မှုပေးမယ်ဆိုတဲ့လုပ်ငန်းတွေလည်းပေါ်လာတော့ဟိုတို့မှန်းထားတဲ့အတိုင်းဝန်ထမ်းတွေတသက်ချောင်းချီရေးရတကယ်ဖြစ်လာနိုင်မှာမလား။တကယ်အကျိုးအမြတ်ရတဲ့သူကဝန်ထမ်းတွေတကယ်ဖြစ်ပါမလားဆရာ
။ဒါရင်အကျိုးအမြတ်ရတာတော့ဝန်ထမ်းဖြစ်မှာပေါ့။ဘာလို့လဲကားပါမင်းကိုဝန်တက်တာကိုပြီးတော့ဆရာ။အနည်းဆုံးသူကပါမင်းသူအနေဆုံးဝန်ထမ်းပေါ့နော်။ဟိုတိတ်တုံးရတယ်ဆိုရင်တော့အခွန်တက်လာခွဲရဒေးလေးရပါတယ်တော့သူကပေးလိုက်တော့ပေါ့။အဲ့ပါမင်းတော်ရဲ့ခေါင်းတော်ကွေးက test incentive ကဒိန်း450အခြေခံကတာ။ဒါအဲ့ဟာသူကဥပမာသူရင်သူမတင်ဘူးဆိုတော့အဲတခြားနေလမ်းဆောင်ရမယ်ဆိုတော့ ဒီတခုတော့ထွက်လာမှာတော့မြင်လာပါတော့
နော်အပြင်ကနေပြီးတော့စိတ်ချိုက်ကားတောင်းကနန်းလောက်ဝင်လာမယ်ဆိုတော့ဆရာတို့ဒီပြည်တွင်းကားဈေးခွက်ပေါ့နော်ပြည်တွင်းကားထုတ်လုပ်တဲ့လူတွေဈေးခွက်ရောဒါဟာနစ်နာဖို့မဖြစ်ဘူးလားဆရာ
အဲအဲ့တော့ ADS ရောထိကြမယ်သူကတောင်းကနန်းဆိုတော့ဒီနှစ်ကိုတော့ဆိုတော့အနည်းဆုံးကျွန်တော်တို့မှတ်တာ၃ကနန်းတော့ဖြစ်နိုင်တယ်ပေါ့နော်ကလောက်တဲ့25နှစ်ဆိုအတန်စီးပါဦးရင်ကျွန်တော်25နှစ်ပေါ့အတန်50ဆို50နဲ့60ကျားဟုတ်အဲ့50 60ကျားတကယ်တော့တောင်းနေမြောက်တသိန်းလောက်ရှိတယ်ရတော့ပုံမှန်ပေါ့ဒီကားဈေးကွက်မှာကားတည့်ဈေးကွက်ရဲ့ပုံမှန်ရောင်းရတဲ့နှစ်ကို1000လောက်ရှိတော့အခုစီးတသိန်းလောက်ကိုဒီ shop ပေးရပေါ့တော့ဘုံလာဆိုပါမိတ်တဆောင်တန်း3လောက်ပဲရှိတော့ဘုံလာပါစီးတော့တည့်ဝင်လာရင်တော့ရောင်းလို့ရဘယ်လိုမှမရဖြစ်ပြီးတော့automotive industry ရောဒီကားဈေးကွက်အထင်အကျိုးရှိပါတယ်
။နောက်တစ်ခုကကျမတို့နားလည်ထားတာကအခုရန်ကုန်ပါမစ်ကိုသူတို့ကအပြင်ကသွင်းလာရင်မပေးတော့ဘူးဒီပြည်တွင်းထုတ်ပဲပေးမယ်ဆိုတဲ့ဟာရောအခုပြင်လိုက်လားဆရာသူတို့ဒီအစ်စ်ဝင်လာတဲ့ဟာတွေကိုပေးမှာလ
ားအဲ့ဒါလည်းပြင်လိုက်တယ်တကောင်စင်းလိုက်ပြီးမှာပဲဝင်တယ်ကရန်ကုန်တကောင်ပြည်နဲ့ရှောက်တယ်ရန်ကုန်ပါမစ်ကသူတို့ပြင်လာအဲ့အခွင့်ရေးဒါကခုနကကျွန်တော်ပြောပြရတယ်ဟောတာဟိုတိန်လေးရပါကြတော့တန်တယ်ဆိုတာရန်ကုန်ပါမစ်ပါပါလို့ရန်ကုန်ပါမစ်တောင်ကတရားကြတော့တန်တော့
အဲ့တော့ဒီဝန်ထမ်းတွေအနေနဲ့ကတော့ပါမစ်ကိုရောင်းဓာတ်ရိုက်ရောင်းလိုက်လို့ရတဲ့အနေအထား
သူကတော့မရောင်းပါဘူးပြောတာပေါ့ဒါပေမဲ့ကျွန်တော်တို့မြင်တာမရောင်းမနဲ့ပါမယ်အောက်ခြေဝန်ထမ်းတယောက်ကကားသွင်းဖို့ပါမလွယ်တာတော့ရောင်းပါပေါ့နော်ဒါတော့အရင်ထဲရတယ်ဆိုပဲမရောင်းပါဘူးဆိုတဲ့ဟာတွေရောင်းရတာလေတစ်စလုံးတို့သမောသားပါမစ်တို့ရှိုးကျော်ပါမစ်တို့တယ်လီဖုန်း GSM တို့တို့ပဲရောင်းနေရပါဘာတော့လဲဒီပဲဘွားတော့ညောင်းတော့ဘွားရရပြောတာဒါလက်တွေ့မှာတော့လည်းရောင်းဝယ်ဖြစ်လာရောင်းပါမယ်ပတ်စံရအောင
်ဝယ်ခွင့်ရတဲ့ဝန်ထမ်းတယောက်အနေနဲ့ဒီပါမစ်ကိုရောင်းမယ်ဆိုရင်ကောဈေးကွက်ထဲမှာဘယ်လောက်လောက်သူတို့ဟိုပောက်ပါတယ်ရှင်ဘာမှကုန်ကြစရာမရှိဘဲနဲ့ပေါ့နော်ဆရာ
ခဏကျွန်တော်ရှင်းပြတာမူရင်းတန်ဖိုးကတော့ညာ300ရန်ကုန်လမ်းစဉ်နေဆရာကျော်လောက်တန်နေရပါတော့ပုံသက်သာခွင့်နဲ့ပေါင်းတော့ဒါပေမဲ့ဘယ်လောက်ရမယ်တော့မသိဘူးဆိုတော့ပါမစ်ကအများကြီးကုန်လာရင်တော့ဝယ်လို့ဟောရောင်းလို့ဟာဖြစ်လာမှာဥရောပထွက်တဲ့ပါမစ်ကတန်ဖိုးရှိပါမယ်။နောက်ကြတဲ့ပါမစ်ကတော့ရေတန်ဖိုးချပါမယ်။
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်သူတွေအနေနဲ့ရောအစိုးရကမူဝါဒကဒါတနည်းနည်းအတွင်းမှာတစ်ခါပြောင်းပြန်နေဆိုတဲ့ဟာမျိုးဖြစ်တာပေါ့နော်။ဒီအပေါ်မှာဆရာတို့အနေနဲ့ဗမာပြောချင်ပါလဲဆရာ
။မဟုတ်လေသူကကားထုတ်လုပ်တဲ့ SVD ထုတ်လုပ်တဲ့လူတွေကမူဝါဒတည်ငြိမ်လာပြီဆိုတော့သူကဝင်လာကြတာပေါ့။အဲ့ဒီဘဝပအောင်တော်တော်ဆောင်ပြီးတော့ Nissan တို့ Ford တို့ဒါဆိုးကြီးတို့ဒီလိုလေကျွန်တော်ကဒူတာလည်းတက်အောင်စောင့်နေပြီ။အခုလိုမူဝါဒအပြောင်းလဲဖြစ်တဲ့အချိန်မှာတော့စည်းကမ်းတွေများနိုင်တယ်ပေါ့နော်။ FCI နေဒီကဘာတော့လဲသူတို့ကျွန်တော်တို့စဉ်းစားကြည့်ရဖြစ်တာပေါ့နော်မူဝါဒအပြောင်းလဲ။
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်တဲ့ဈေးကွက်ကရောဟိုတေချာမှုရှိပါဦးမလားဆရာ
။မှန်တယ်အဲကြောင့်ပြည်ရင်းထုတ်လုပ်မှုဈေးကွက်လည်းစည်းကမ်းမှုရှိရတယ
်။ဆရာတို့ဘက်ကရောဒီကိစ္စတွေကိုအစိုးရနဲ့ဆွေးနွေးတာမျိုးရှိပါသလားဆရာ။
သူကအားလုံးပြီးနေကျွန်တော်တို့ခေါ်ယူပြီးတော့အသိပေးတာပဲရှိတယ်။သူကဒါလုပ်လာ6လလောက်ရှိပြီပြောတော့။ဒါကျွန်တော်လွတ်တော်ကိုယ်စားလှယ်ပိုင်းအောင်ကျွန်တော်တို့ဒီဩရိယလုပ်ငန်းရှင်ရောကျန်တဲ့ဖွဲ့တွေအားမလို့ခေါ်ယူရှင်းလို့ရတာမရှိဘူး။ကျွန်တော်တို့ကအသိပေးရပါမယ်နော်။တိုင်မင်တာမဟုတ်ဘူ
း။ဆိုတက်တာချောင်းကြီးရေးနဲ့ကားစီးဖို့ဆိုရင်ပြည်တွင်းမှာသူတို့အားပေးနေတဲ့ပြည်တွင်းတုတ်ကားတွေကိုရောသူတို့ဘာလို့မကြီးညွှန်းမှတလဲ
။ဟုတ်တယ်ကျွန်တော်တို့ကအရင်ဆိုးရွားလက်ထက်တုန်းကတော့လုပ်ခဲ့ဗာဒီရင်သမှုမကြီးကလာထုတ်တယ်ဆရာကြီးကျူကျူလို့ကားအသေးလေး35ဒေးနဲ့ကားကိုလွတ်တော်ကိုယ်စားလှယ်အဲ့လိုဝန်ထမ်းကြီးလည်းမျိုးချပေးတာတွေ့ရနော်ဗာသမှုမကြီးကလာထုတ်တဲ့ကားကိုပဲပြရနော်ကိုရင်ခက်ကမဆလာခက်ကြတယ်ကံ၄သိန်းသွားလို့ဟာမျိုးပြရမျိုးရှိတယ်ခုဒီရင်ထုတ်တယ်ဒီရင်တော့မှအစိုးရထုတ်တဲ့ကားပေါ့နော်အဲ့ဒါတော့ပုံပြီးတော့နီလန်းကြတာပေါ့နော
်အခုပြည်တွင်းထုတ်ဆရာတို့ကားလောကမှာကတကယ်ဒီစိတ်ချရတဲ့ brand တွေထုတ်နေတာရှိတယ်ဆိုတော့ဘာကြောင့်ပြည်တွင်းထုတ်ကားတွေကိုအရေးကြနဲ့ဝယ်ရောင်းလုပ်ပြီးဝယ်ခွင့်ပေးမယ်ဆိုတာမျိုးမဖြစ်ဘဲနဲ့ပြည်ပကားတွင်သွင်းခွင့်ဆိုတာတည်းသူတို့သွားပါတယ်ရှင်ဆရာတို့ဘယ်လိုမြင်ပါလဲ
သူကအဓိကတော့ဒီဟိုအခွန်ဝေကိုလက်ဆောင်ပေးနေတဲ့သဘောပေါ့နော်အခွန်တက်တာကိုဆက်ဆံနေတယ်သူကဟိုပြည်တွင်းထုတ်ကားတော့ဘယ်လိုဖြစ်ဝယ်လို့ရနေနေတာရှိတော့အာဝန်ထမ်းတွေတော့အထူးခွင့်ရနေတယ်ဒီရပုံမျိုးမျိုးကြောင့်ဒီဘာနေပြီးတော့တက်တာကွန်းဒီလိုယာနဲ့ထောင်းတဲ့ချိန်တက်တာကွန်းပြီးတဲ့ပုံစံမျိုးလုပ်ရလို့မြင်တယ်။အ
ဲ့တော့ဆရာတို့ဒီပြည်တွင်းကားထုတ်လုပ်သူများအနေနဲ့ရောပြည်တွင်းကားထုတ်လုပ်တဲ့လုပ်ငန်းရှင်များအနေနဲ့ရောဒီဟာကိုကန့်ကွက်ဖို့ရောဆရာတို့ကန့်ကွက်နိုင်တဲ့အခြေအနေမျိုးရောရှိပါသလား။
ကျွန်တော်တို့ကကန့်ကွက်တယ်ဒါရည်ရအောင်ဒီပြည်တွင်း automotive industry အခုလုံးအကြီးအကဲနဲ့လုပ်ဝင်ခဲ့တယ်။ဒါက ျွန်တော်ပြောတာလက်မှာပါ
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တက်တန်ရောင်သတင်းလွှာကိုမအေးတန်နာကျော်ကဆက်လက်တင်ဆက်မှာပ
ါမင်္ဂလာပါရှင်အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ဆယ်ကျော်သက်တွေရဲ့အသေးစွဲကနေတကကဘာကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အမှုပညာလုပ်ငန်းနေ၃နှစ်ကျော်နားထရာကနေအခုပရိသတ်ရှိမှကိုပြန်ရောက်လာခဲ့ပါပြီ။ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးနေပါတယ်။ဆယ်ကျော်သက်တွေရဲ့အသေးစွဲကနေဒါကကဘာကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အမှုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးတဲ့နောက်အခုသူ့ရဲ့အလုပ်တွေပြန်ပြီးဆက်ပါပြီ။သူ့ရဲ့အမှုပညာနဲ့ပုံကိုယ်ရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူ့ရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ Justin Bieber season ဆိုတဲ့သူ့အကြောင်းပထမဦးဆုံးမှတ်တမ်းရုပ်ရှင်ကို YouTube video website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါတယ်သူ့ရဲ့ပထမဦးဆုံးတေးတပြားထုတ်ဖို့အချိန်လေးနဲ့ယူပြီးတော့ဘယ်လိုလုပ်ခဲ့ရလဲနောက်ပြီးတော့သူ့ရဲ့မနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့ supermodel Hailey Baldwin နဲ့မိသားစုဘဝအစ်စ်ပြီးတော့သူ့ရဲ့တခြားမိသားစုဝင်တွေနဲ့အကြောင်းတွေကိုကြည့်ရမှာပါ2009ခုနှစ်မှာခလေးမျက်နှာလေးနဲ့ YouTube ပေါ်ကနေပြီးတော့စပြီးတော့နာမည်ကျော်လာတဲ့ Justin Bieber ဟာ2019ခုနှစ်မှာတော့သူ့အနားယူဖို့လိုတဲ့ဆိုတဲ့အကြောင်းပြချက်နဲ့ Purple ဆိုတဲ့ကဘာလက်ဖြော်ပြပွဲကိုရုတ်တရက်ရက်လိုက်ပါတယ်။မနစ်တုန်းကတော့သူ့ရဲ့ Instagram လူမှုစာမျက်နှာမှာစာရီးရေးခဲ့ပြီးတော့သူ့စိတ်ကြယောဂါဘလို့ခံစားနေရလဲ။နောက်ပြီးတော့မူရည်ဆေးဆွဲတာနောက်ကြော်ကြားမှုဒါတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသူ့ရဲ့ပရိသတ်124တန်းကိုရေးပြီးတော့ပြောခဲ့တာပါ။ဒါပေမဲ့အဲ့လိုအခြေအနေတွေကနေသူအခုပြန်ပြီးတော့ကောင်းလာတာကတော့ဘာသာရေးနဲ့သူ့ရဲ့ငယ်ချင်း Hailey Baldwin တို့ကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်။အခုအသက်25နှစ်ရှိသွားပြီဖြစ်တဲ့ Justin Bieber ကအခုနှစ်2020အတွင်းမှာလင်းနေအတွင်းပထမဆုံးထွက်မယ်တေးတပြားထွက်မယ်။မြောက်အမေရိကတိုက်ဖျော်ရည်ခီထွက်မယ်လို့ဒီဇင်ဘာလအစောပိုင်းတုန်းကပဲပြောထားပါတယ်။သူ့ရဲ့အခွေအစ်စ်နာမည်ကတော့ဘာနာမည်ပေးထားလဲဆိုတာထွက်မလာသေးပဲ။အဲ့ဒီအခွေအစ်စ်တွေကပထမဆုံးတခြင်းဖြစ်နေရမ်မီဆိုတဲ့တခြင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲထုတ်လိုက်တာပါ။အခု Justin Bieber ရဲ့ YouTube ပေါ်ကမှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့သူ့ရဲ့ပရိသတ်တွေနေနဲ့ Justin Bieber ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုတွေ့ရလိမ့်မယ်လို့သူ့ရဲ့ဇနီးက YouTube မှတ်တမ်းရုပ်ရှင်ရဲ့ကြော်ညာမှာပြောထားပါတယ်။ Justin Bieber ကတော့အခုလိုမျိုး YouTube နဲ့ပေါင်းပြီးတော့သူ့ရဲ့အကြောင်းဗီဒီယိုလုပ်လို့ရတာကလည်းသူ့ရဲ့ဘဝကိုပြည့်ပြည့်စုံတယ်လို့ခံစားမိစေပါတယ်လို့ပြောပါတယ်။သူကစပြီးတော့တခြင်းဆိုတော့ YouTube ကပဲပံ့ပိုးပေးခဲ့တယ်။ YouTube ကကျွန်တော်ရဲ့ဂီတာကိုကျွန်တော်ပရိသတ်တွေနဲ့မျှဝေခံစားလို့ရတဲ့အတိုင်းအဝန်တစ်ခုပါလို့ Justin Bieber ကကြေညာချက်မှာပြောထားပါတယ်။သူက9နှစ်တွင်မှသူရဲ့ပထမအဦးဆုံးတပုတ်ထဲတခြင်းဖြစ်နေခုနပြောသွားတဲ့ရမ်မီဆိုတဲ့တခြင်းကိုတော့ဇန်နဝါရီလ3ရက်နေ့ကပဲတရားဝင်ဖြန့်လိုက်တာပါသူရဲ့ရမ်မီတခြင်းကိုအွန်လိုင်းဂီတာစာမျက်နှာတွေဖြစ်တဲ့ Spotify, Amazon Music, iTunes Store, Google Play, Pandora, Deezer နဲ့ Tidal website တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မေးသနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှအစီအစဉ်မှာရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့စနေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်တင်ဆက်မှာပါရှင
်။ဒီသတင်းပါHAND hand လဲလို့ဒီပေရတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက play play ကတမန်အဖင့်ကစားတယ်ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်ဒီပေရပြီမြေ ဒီနေရာမှာ into into အတွင်းတို့လို့အဓိပ္ပာယ်ရတဲ့ verb preposition နဲ့တွဲသုံးထားတာမျိုး play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် some one apostrophe s someone's ကတော့တူတူယောက်ရဲ့ hands hands ကတော့လက်တွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်အဓိပ္ပာယ်ကလူတူတူယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့သဘောက်အဓိပ္ပာယ်ကလည်းရှင်းပါတယ်ကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now Joe is under arrest.
Joe ကသူကိုကြည့်မရတဲ့လူဆင်ထားတဲ့အကွက်ထဲဝင်တော့တာပါပဲဒီလူကဂျိုးကိုတိတ်ဒေါသထွက်အောင်လုပ်တော့ဂျိုးကလည်းထိုးမိတာပေါ့ခုတော့ဂျိုးအဖမ်းခံရပြီလေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now Joe is under arrest.
ခုဆက်လက်တင်ပြပြီးမှာကတော့
Sit on your hands.
ဖြစ်ပါတယ်။စာလုံးပေါင်းက SIT sit ကထိုင်တာ ON on ကအပေါ်မှာဆိုတော့ sit on ကအပေါ်မှာထိုင်တာ YOU are your thing ရဲ့ HANDS hands ကလက်တွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့သင်ရဲ့လက်တွေအပေါ်မှာထိုင်တာပေါ့။လူတွေအနေနဲ့လက်တွေနဲ့အလုပ်လုပ်ရတာတော်တော်ရှိများအတိပဲဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ့်လက်ပေါ်ကိုတက်ထိုင်နေတယ်ဆိုရင်ဘယ်လိုသဘောလဲဆိုတာတော့ရရှိများသိပြီးသားဖြစ်ပါလိမ့်မယ်။ဘာမှလုံးလို့မရဘူး။ဘာမှလုံးမပေးနိုင်ဘူးပေါ့။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလုံးစရာရှိတာ၊ဖြည့်ရှင်းစရာရှိတာကိုဘာမှအရေးမယူ၊ဘာမှမလုပ်ပေးတဲ့သဘောဖြစ်ပါလိမ့်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူး၊ဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါလိမ့်။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာမြေယာသိမ်းတာဟာတိတ်ကိုစိုးရိမ်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ကုဆလက်တင်ပြပြီးမှာကတော့
hands are tied.
ဖြစ်ပါလေစာလုံးပေါင်းက H A N D S hands ကလက်တွေ A R E R T I E D tied ကအချီခံနာအတုတ်ခံနာကိုဆိုလိုတာဖြစ်ပါလေဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လက်တွေကိုကြိုးထုတ်ခံထားရတာပေါ့လက်တွေကြိုးထုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူးဒါကြောင့် idiom အသေးပဲကလည်းရှင်းနေလို့ဆိုရမှာပါတခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာလုပ်ပေးနိုင်စွမ်းမရှိတာအခြေအနေရအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire. Sorry, I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာ။ဝင်နေပါလေ။ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လိုမှကုနိုင်မှာမဟုတ်ဘူးလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My hands are tied as I'm about to retire. Sorry, I can't help you with your promotion.
ခုဆက်လက်တင်ပြပြီးမှာကတော့
weight on hand and foot
ဖြစ်ပါတယ်စာလုံးပေါင်းက weight weight ကတမန်အားဖြင့်စောင့်တာလို့အဓိပ္ပာယ်ရပေမဲ့ on on ပြီးပေနဲ့တွဲပြီး weight on ကတော့ခိုင်းတာကိုလှုပ်ပေးတာကိုဆိုလိုပါတယ် hand hand ကလက် and and ကနှိ foot foot ကခြေတော့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခိုင်းတာကိုခြေနဲ့လက်နဲ့လှုပ်ပေးတာပေါ့idiom ဆိုတဲ့တွေ့ဝိုက်အသေးပဲကတော့ကျမတို့မြန်မာစကားရပြောရရင်တော့ကိုရင်ကိုကြလှုပ်ပေးကင်ပေးတာလိုလီသေးမရှိကိုဖိယင်ဖိလှုပ်ပေးတာ ကျိုးကျိုးနွန်းနွန်းနဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
John ကနောက်ဆုံးပြတော့သူ့ရီးစားကိုလက်ထပ်လိုက်တယ်လေကျွန်တော်ထင်ပါတယ်သူကသူ့ကိုလိုလီသိမ့်ရှိပြုစုမဲ့လူတူလိုချင်နေတယ်ဆိုတာပါပဲလို့ထေဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
ခုနောက်ဆုံးတင်ပြပေးမှာကတော့
wash my hands of
ဖြစ်ပါတယ်စာလုံးပေါင်းက WASH wash ကစေချောတာ OF off ကတခုခုရဲ့ဆိုတော့စကပိုက်ခုရဲ့တိုက်ရိုက်ဒီပဲကတော့ကျွန်ုပ်ရဲ့လက်ကနေဆေးပစ်လိုက်တာပေါ့ဒီနေရာမှာ SOME THING something တခုလို့အဓိပ္ပာယ်ရတဲ့စကလုံးဒါမှမဟုတ် SOME ONE someone တူတယောက်လို့အဓိပ္ပာယ်ရတဲ့စကလုံးနဲ့တွဲပြီး wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ် wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပတ်သက်တာဒီလူနဲ့အဆက်ဖြတ်ပြစ်တာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့ဒီခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပီးအပိုင်းရပ်ပြစ်တာမျိုးဆက်မလုပ်တော့တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် my aunt washed her hands of her son he gave her so much trouble that she decided to disown him
ကျွန်တော်တော့ကသူ့သားနဲ့လုံးဝအဆက်ဖြတ်လိုက်ပြီလေသူ့ကိုတိတ်ဒုက္ခပြီးတော့အမွေဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် my aunt washed her hands of her son he gave her so much trouble that she decided to disown him
Tarashimiago di drimba hand go chi khan bi tin pya ke de idiom a thong ni ga ro
play into someone's hands sit on your hands hands are tied wait on hand and foot wash my hands of
do phit ja ba de naw tin ba khu lu chi myo ma le naw tha idiom a thong ni go sel le tin pya pi u ma mu ဆောင်မြော်နာစင်ကြပါရှင
်ဒေါ်လလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင်ပြီးမြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
ယူကရိန်းခီးစက်တင်လေရင်ကိုသူတို့ပစ်ချလိုက်ကြောင်းအီရန်အစိုးရကဝန်ခံပြောကြားပြလိုက်တဲ့နောက်၃ရက်မြောက်နေ့အဖြစ်နဲ့ရာနဲ့ချီတဲ့ပြည်သူတွေလက်မှတ်တွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပစ်ချခံရတဲ့လေရင်ပေါ်မှာပါသွားသူ186ဆလုံးတေဆုံသွားကြတာပါ။အမေရိကန်ရဲ့ဝေထင်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းတေဆုံခဲ့ရတဲ့အီရန်ဒေါ်လာရေးပြည်သူ့ဆောင်တပ်ရဲ့တမူကာဆင်ဆလမနီဟာဘလို့ချင်းချောက်မှုလဲဆိုတာကိုမေးမြန်းနေတာဟာအကျိုးကြောင့်စီလမှုမရှိဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းလာနေမှာပယ်ချလိုက်ပါတယ်။မြန်မာနိုင်ငံမှာလိုအပ်နေတဲ့လူအစွမ်းရည်အရေးမြတ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ပြပခီးစစ်တွေအတွင်းမြန်မာနိုင်ငံသားဟောင်းမြားကမိမိတို့တက်သည့်ကျွမ်းကျင်တဲ့ပညာအတွေ့အကြုံတွေနဲ့တအားသမျှပါဝင်ကူညီပံ့ပိုးအကျိုးပြုနိုင်ရန်တင်ပြခဲ့ကြတဲ့အတွက်မြန်မာနိုင်ငံသားများကိုဖိတ်ခေါ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့မြန်မာတန်ရုံးကဇန်နဝါရီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေမှာပါဝင်ကူညီပံ့ပိုးအကျိုးပြုကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဖိတ်ခေါ်ထားတာပါပြီးခဲ့တဲ့လတော်ကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရိုဟင်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီဖြစ်ကြောင်းတင်းလာနေမှာတာဝန်ရှိသူတွေပြောတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်တင်းသားကြီးတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းတုန်းကအဲ့ဒီရိုဟင်ဂျာ183ယောက်ကိုဖမ်းဆီးခဲ့တင်နိုင်ခဲ့တာဖြစ်ပါတယ
်တင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင်ပြွေမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.